ယူကရိန်းနိုင်ငံဒွန်ဘတ်စ်ဒေသအရှေ့ပိုင်းရှိဘတ်မော့မြို့တဝိုက်မှာရုရှားနဲ့ယူကရိန်းတပ်ဖွဲ့တွေအကြားတိုက်ပွဲတွေပြင်းထန်နေပါတယ်ရုရှားတပ်တွေဟာနောက်ထပ်ပြင်းထန်တဲ့တိုးစစ်တစ်ခုစတင်နေတယ်လို့ယူကရိန်းဒုတိယကာကွယ်ရေးဝန်ကြီးဟာနာမန်လီယာကပြောပါတယ်ရုရှားတပ်ဖွဲ့တွေဟာပြန်လည်စုဖွဲ့နေကြပြီးဆိုလင်းဒါမြို့ရှိရာဘက်ကိုနောက်ထပ်တပ်ဖွဲ့တွေပေးပို့နေတဲ့အတွက်တိုက်ပွဲတွေဟာတော်တော်ကိုပြင်းထန်မယ်လို့မျှော်လင့်ထားကြောင်းလည်းပြောပါတယ်ဆိုလင်းဒါမြို့ကိုရုရှားတပ်ဖွဲ့တွေကနေရာမျိုးစုံကနေတိုက်ခိုက်နေကြတယ်လို့ရန်နာရုရှားကြေးစားတိုက်ခိုက်ရေးကုမ္ပဏီကလက်နက်ကင်တပ်ဖွဲ့တွေကိုလည်းဝင်ရောက်တိုက်ခိုက်နေကြပြီးမဲ့အောင်မြင်အောင်သိမ်းပိုက်နိုင်ခြင်းမရှိသေးဘူးလို့ယူကရိန်းတပ်မှုတစ်ဦးဖြစ်တဲ့ဗိုလ်ချုပ်အလက်ဆန်ဒါဆာစကီးကပြောပါတယ်ယူကရိန်းစစ်ဘက်ကလည်းသူတို့အနေနဲ့ဆိုလန်ဒါမြို့ကိုခုခံဖို့အတွက်စစ်ကူတွေကိုပို့ထားတယ်လို့ပြောပါတယ်တစ်ချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုကလည်းကြီးတပ်သုံးတိုက်ခိုက်ရေးယင်တွေကိုယူကရိန်းတပ်ဖွဲ့တွေအတွက်ပေးပို့မယ်လို့ကြာတာပရင်းတွေကပြောပါတယ်အလားတူဂျာမနီပြင်သစ်နဲ့ဗြိတိန်တို့ကလည်းတန်ကြက်ကာယင်တွေတင်ကားတွေကိုယူကရိန်းတပ်ဖွဲ့တွေအသုံးပြုဖို့ပေးဖို့မယ်လို့ကြေညာပြုထားကြပါတယ်ခင်ဗျာ